ကျန်းခန့်သာလို့မပါရက်လားတူတော်မောင်းဒီပြည်တော်မှာဖြစ်ပွားခဲ့တဲ့ဗစ်တိုးရီယာဘုကတန်တရားတရားခံအောင်ကြီးကို73ကြိမ်မြောက်ယုံကြည်ပြီးမှတရားသူကြီးကတရားရှင်လွတ်လိုက်ပြီးဖြစ်ပါတယ်ငါတူရေလိုပြသက်သေ26ဦးကိုတင်သွင်းထားတာမှာ19ဦးစစ်ဆေးပြီးကိုအောင်ကြီးအမှုကျူးလွန်ကြောင်းသက်သေအထောက်ထားမပေါ်တဲ့အတွက်လွတ်လိုက်တာပါကတဲ့ဦးအစကလေးကတရားရုံးစစ်ချက်တွေမှာအောင်ကြီးတရားခံမဖြစ်နိုင်တော့မှအားလုံးကသိရှိနေကြပြီးဖြစ်ပါတယ်ဒါဟာအောင်ကြီးအတွက်2ကြိမ်မြောက်ပြန်လည်လွတ်မြောက်လာခဲ့တာပါတရားခံမဟုတ်ပါပဲထောင်ထဲမှာရက်ပေါင်းများစွာနေခဲ့ရတဲ့အောင်ကြီးအတွက်ကြီးစွာသောနင့်နာမှုတွေဖြစ်ခဲ့ရပါတယ်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဂုဏ်သိက္ခာနဲ့အခြားလူမှုရေးဆိုင်ရာနင့်နာမှုတွေအများကြီးရှိခဲ့ပါတယ်မလို့နိုင်ငံမှာတော့ဒီလိုမှားယွင်းမှုမျိုးအတွက် sorry ဆိုတဲ့စကားတစ်ခုနဲ့သာပြီးဆုံးသွားခဲ့ရတာများပြီးဘာတာဝန်ယူတာဝန်ခံမှုမှမရှိကြပါဘူးမြန်မာပြည်နဲ့ကအချင်းထောင်တွေထဲမှာအောင်ကြီးလိုပဲမတရားဆွတ်ဆွဲခံရပြီးထောင်သွင်းအချင်းချခံထားရတဲ့သူတွေအများကြီးရှိနေနိုင်ပါတယ်သူတို့ရဲ့နင့်နာမှုအတွက်ဘယ်လိုပြန်ပြီးကုစားပေးမယ်ဆိုတာအမြန်ဆုံးအပြေရှားဖို့လိုအပ်နေပါပြီ။ခြားနိုင်ငံတွေမှာတော့နင့်နာသူတွေအတွက်တရားစွဲအဖွဲ့ကြီးကပြန်ပြီးရော်ကြေးပေးရတဲ့သာသနာတွေရှိပါတယ်။2016ခုနှစ်ကတရုတ်နိုင်ငံဟိုင်နမ်ပြည်နယ်မှာလူတအုပ်ကိုလူသတ်မှုနဲ့မှားယွင်းထောင်ချခဲ့မိတဲ့တရားစွဲအဖွဲ့ကြီးနဲ့နိုင်ငံတော်ကရော်ကြေးအနေနဲ့ဒေါ်လာ4သိန်းကျော်ပေးခဲ့ရပါတယ်။1992ခုနှစ်ကလည်းဩစတြေးလျနိုင်ငံမှာရိုစီအန်နီဆိုတဲ့အမျိုးသမီးတအုပ်ကိုခင်ပွန်းဟောင်းကိုတတ်ဖြတ်တယ်လို့မှားယွင်းဆွတ်ဆွဲပြီးထောင်ချခဲ့ပါတယ်။နောက်မှမှားယွင်းကြောင်းသိရပြီး2005ခုနှစ်မှာပြန်လည်လွတ်ပေးခဲ့ပါတယ်။နင်နာသူရိုစီအန်နီကတရားစွဲအဖွဲ့အစည်းကိုတရားပြန်စွဲခဲ့ရမှာ2003ခုနှစ်မှာအမှုအနိုင်ရပြီးတရားစွဲအဖွဲ့အစည်းကဩစတြေးလျဒေါ်လာ 1.3 သန်းကျော်ကြီးပြန်ပေးခဲ့ရပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဆီမီဘေးလီမြို့ကတာဝန်ရှိသူတွေဟာကာရီကိုလေးလို့ခေါ်တဲ့လူတစ်ယောက်ကိုလူသတ်မှုနဲ့မှားယွင်းထောင်ချခဲ့မှုပါတယ်။အဲဒီမှားယွင်းမှုအတွက်တာဝန်ရှိသူတွေဟာကာရီကိုလေးကိုအမေရိကန်ဒေါ်လာ21သန်းကျော်ကြီးပြန်ပေးခဲ့ရမှုပါတယ်။2012ခုနှစ်တုန်းကလည်းတရုတ်နိုင်ငံသားတမရီဆက်ယုံအလုပ်သမားတစ်ယောက်ကိုချက်လက်မှတ်မတမာမှုပြုလုပ်ခဲ့တယ်လို့ဆွတ်ဆွဲပြီးတရုတ်အစိုးရကမှားယွင်းထောင်ချခဲ့ပါတယ်။နောက်မှတရုတ်အစိုးရကမှားယွင်းထောင်ချခဲ့မှန်းသိပြီးတမရီဆက်ယုံအလုပ်သမားကိုရော်ကြေးဒေါ်လာ33,000ပြန်ပေးခဲ့ရပူပါတယ်။တရုတ်နိုင်ငံမှာပဲပြူဆောင်လင်းဆိုတဲ့အမျိုးသမီးတဦးကိုလူသတ်မှုနဲ့မှားယွင်းထောင်ချခဲ့ပူပါတယ်။သူမတို့ရွာကအမျိုးသမီးတဦးကိုတတ်ဖြတ်လိုက်တယ်လို့ဆွတ်ဆွဲခံရပြီးထောင်ချခံခဲ့ရတာပါ။အဲ့ဒီအမှုအတွက်လူမှာအပြစ်ရှိတယ်လို့အစီရင်ခံရပြီးတေးတန်ဆိုင်ငံ့အဘေးခံခဲ့ရပါတယ်။ထောင်ချနေစဉ်ကာလပတ်လုံးသူမမှအပြစ်မရှိဘူးလို့ငြင်းဆိုခဲ့ပေမဲ့ထောင်ထဲမှာနှစ်ပေါင်းများစွာနေခဲ့ရပါတယ်။အဲ့ဒီနောက်ပိုင်းမှားယွင်းထောင်ချခဲ့မှန်းသိလို့လူကိုတရုတ်အစိုးရကပြန်လွှတ်ပေးခဲ့ပါတယ်။လူကတရားစွဲအဖွဲ့ကြီးကိုတရားပြန်စွဲခဲ့တာကြောင့်နင်နာကြီးဒေါ်လာ6သိန်းကျော်ရရှိခဲ့ပါတယ်။ဒီလိုပဲကဘာနဲ့ကနိုင်ငံအသီးသီးမှာမှားယွင်းထောင်ချခံလိုက်ရပြီးနင်နာသူတွေကတရားစွဲအဖွဲ့ကြီးကိုပြန်တရားစွဲလို့နင့်နာကြီးပြန်ပေးခဲ့ရတဲ့တာဒကားတွေအများကြီးရှိခဲ့ပါတယ်။ဘာလို့နိုင်ငံမှာဒီလိုမတရားဖမ်းဆီးထောင်ချခံရတဲ့သူတွေနိုင်ငံအနှံ့ကအကျဉ်းထောင်တွေထဲမှာအမြောက်အများရှိနေနိုင်ပါတယ်။အများစုဟာမျက်နှာမွေးအခြေခံလူဒန်းစားတွေပါ။သူတို့ဟာပြန်လဲလွတ်မြောက်လာလဲတရားစွဲအဖွဲ့ကြီးကိုပြန်တရားစွဲဖို့အင်အားမရှိကြပါဘူး။အောင်ကြီးလိုမတရားဖမ်းဆီးထောင်ချခံခဲ့ရတဲ့နင့်နာသူအခြေခံလူဒန်းစားတွေဘက်ကရက်တီကူညီပေးမဲ့အဖွဲ့ကြီးတွေပေါ်ပေါက်လာဖို့လိုအပ်နေပါတယ်။အခုလိုကိုအောင်ကြီးကိုအခမဲ့ရှင်းနေလိုက်ပေးနေတဲ့ဒေါ်စုတာလီအောင်တို့ဥခင်မောင်စော်တို့လိုလူမျိုးတွေပေါ့ဥပဒေရေးရရလိုက်ပြီးအကူအညီပေးနိုင်မဲ့အဖွဲ့အစည်းမျိုးတွေပေါ့ဒီလိုအဖွဲ့အစည်းတွေကိုအစိုးရအနေနဲ့လည်းပံ့ပိုးကူညီပေးဖို့လိုအပ်နေပါတယ်ဒေါ်စုတာလီအောင်ဆိုရင်ချင်းချောက်အနေရပြုခံရဖို့အထိကြုံနေရတာကြောင့်တို့လုံခြုံရေးအတွက်အစိုးရကတာဝန်ယူကူညီဆောင်မပေးဖို့လိုအပ်နေပါတယ်နင်နာသူပြည်သူတွေဘက်ကနေတရားစွဲအဖွဲ့အစည်းကိုပြန်ပြီးတရားစွဲနိုင်ခွင့်နဲ့နင်နာကြီးကိုလည်းထိုက်ထိုက်တန်တန်ပြန်လည်ရရှိဖို့အတွက်လိုအပ်ရင်ဥပဒေအစ်စ်တွေကြာထမ်းပေးဖို့လည်းလိုအပ်နေပါတယ်။တရားစွဲအဖွဲ့အစည်းအနေနဲ့လည်းအခိလိုက်စားမှုကင်းရှင်းပြီးပြည်သူကိုရင်ဝယ်သားလို့စောင့်ရှောက်တာမိမိနဲ့မိမိအဖွဲ့အစည်းဂုဏ်သိက္ခာကိုမြှင့်နှင်ကြပါပြည်သူတွေယုံကြည်ကိုးစားလာအောင်စံပြပုဂ္ဂိုလ်တွေဖြစ်မိမိအဖွဲ့အစည်းကိုထိန်းချောင်းပြုပြင်ပေးကြပါလို့အကြံပြုရင်းဒီတစ်ပတ်ဒီကုန်းချုပ်လိုက်ပါစေ။မင်းလည်းတမာတမတ်ကြပြီးတရားဥပဒေပြုမှန်နိုင်ကိုယုံကြည်ကိုးစားနိုင်တဲ့ပြည်သူတွေထဲကပြည်သူတယောက်အမြန်ဆုံးဖြစ်နိုင်ပါစေလို့အဖဆုတောင်းပေးလိုက်ပါတယ်ကွယ်ချစ်လာစွာသောမင်းရဲ့အဖစန်နီဦး